Welcome to the Voice of America in Burmese.
Mingla nyane khema tota shin mya shin American ပြည်တော်စုမျိုးတော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် April 19ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ Afghanistan နိုင်ငံမျိုးတော်ကဘူးမှာ Taliban အဖွဲ့ရဲ့တေကန်ဘုံခွဲတိုက်ခိုက်မှုကြောင့်လူ28ဦးထပ်မံသေဆုံးသွားပါတယ်။ American ပြည်တော်စု New York ပြည်နယ်မှာတော့Democratic နဲ့ Republican ပါတီကြီးနှစ်ခုစလုံးရဲ့ primary သမရလောင်းအကျိုးရွေးပွဲတွေဒီကနေ့ကျင်းပပါပြီ။ဒီနှစ်အတွက်သတင်းပညာထူးချွန်သူတွေကိုပေးတဲ့ပူလီဇာဆုကိုအများပြည်သူအကျိုးဆောင်တဲ့ကဏ္ဍအတွက် AP သတင်းဌာနကရတာမှာကချင်တိုင်းရင်းသူသတင်းတောက် Esther Tucson လည်းပူတွေရရှိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုညာဝင်းအောင်နဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။ဒီမိုကရေစီထွန်ကားရေးနဲ့လူအခွင့်အရေးလေးစားလိုက်နာမှုရှိလာစေဖို့အတွက်မြမအရက်ဖက်လူဖွဲ့အစီအရင်းနဲ့မီဒီယာတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အားပေးကူညီသွားမယ်ဆိုတဲ့သတင်းမှာတော့
ရတဆူရဖြစ်နေပြီးအရန်ကောင်းနေပြီးထင်ပြီးတော့တကယ်စစ်ဆက်ရှင်စက်ပြန်ရေးမှာတအားကိုပဲဟိုအဆက်အမြင့်ဆုံးအထိပေါ့နော်လှုပ်လိုက်လို့ရှိရင်ဒီတိုင်းလားဒီတိုင်းမှာ
အမျိုးသမီးများကွန်ရက်ကမခင်လေးပါရှင်အပြည့်အစုံကိုတော့မကြခင်တင်ပြသွားမှာပါဒါအပြင်အစိုးရအစ်စ်နဲ့အပြည့်ရက်ကိစ္စဆွေးနွေးနိုင်ဖို့ UNFC အဖွဲ့အစည်းအဝေးကျင်းပတဲ့တဲ့တင်နဲ့အတူဥပဒေကန့်သတ်မှုတွေရှိနေပေမဲ့လည်းမိသားစုအတွက်တစ်ဖက်တစ်လမ်းကဝင်ငွေရဖို့အလုပ်လုပ်ကိုင်နေကြတဲ့ကလေးအလုပ်သမားပြဿနာကို NLD အစိုးရကဘလို့ဖြေရှင်းဖို့ရည်မှန်းထားတယ်လဲဆိုတဲ့တင်ဆောင်မတွေကိုကြားဖို့ရှိပါတယ်ဒီလိုတင်ဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တင်တွေကိုမခင်ဖြူတွေနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံမျိုးတော်ကဘူးမှာဒီကနေ့မနက်ပိုင်းကတာလီဘန်လက်နက်ကိုင်အဖွဲ့ရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူ28ဦးထပ်မံသေဆုံးခဲ့ပြီးတော့328ယောက်ကျော်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ကဘူးမျိုးတော်ကအာဖဂန်ရဲတပ်ဖွဲ့နဲ့ကျန်းမာရေးအရာရှိတွေကပြောပါရယ်အစိုးရအရာရှိတွေအတွက်လုံခြုံရေးတာဝန်ယူရတဲ့အာဖဂန်လုံခြုံရေးအထူးတပ်ဖွဲ့စက္ကန်းချတဲ့အဆောက်အဦအပြင်ဘက်မှာအသေးခံဘုံးခွဲသူတယောက်ကဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ကားကိုဖောက်ခွဲပြီးတိုက်ခိုက်မှုကိုစတင်ခဲ့တာပါအဲ့နောက်မှာတော့အာဖဂန်လူကြိုးရေးတပ်ဖွဲ့တွေနဲ့လက်နက်ကိုင်တာလီဘန်အဖွဲ့တွေအကြားမှာပြင်းပြထန်ထန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါ။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အာဖဂန်စတန်နိုင်ငံသမ္မတအက်စထရဖ်ဂါနီကအပြင်းပြထန်ထန်ရှုတ်ချထားပါတယ်။တာလီဘန်တွေဘက်က20နှွေဦးပေါက်ရာသီမှာလုံနေကြထိုးစစ်ဆင်တိုက်ခိုက်မှုတွေကိုနေ19ခုကျော်မှာတိုးမြင့်လုံနေတဲ့အချိန်မှာပဲကဘူးမြို့တော်မှာအခုအသေးခံတိုက်ခိုက်တာဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗက်ဆာရစ်တို့မနက်ဖြန်ဒီနေ့အင်္ဂါနေ့မှာတွေ့ကြတဲ့အခါအီရန်တို့စိုးရိမ်နေတဲ့အီရန်ပေါ်ပိတ်ဆို့တံခတ်ထားတာတွေမဖယ်ရှားပေးသေးတဲ့ကိစ္စနဲ့ဆီးရီးယားနိုင်ငံကြီးဆွေးနွေးပွဲတွေတုံ့ဆိုင်နေတဲ့ကိစ္စကိုအလေးထားဆွေးနွေးဖို့ရှိနေပါတယ်။အီဂျစ်နဲ့ဆော်ရီအာရေဗီယာနိုင်ငံတွေကိုတွားရောက်မဲ့ဂျွန်ကယ်ရီရဲ့ခီးစဉ်မစတင်ခင်နယူးယောက်မြို့မှာဂျွန်ကယ်ရီနဲ့ဇာရစ်တို့တွေ့ဆုံကြမှာပါပြီးခဲ့တဲ့ဇန်နဝါရီလမှာရခဲ့တဲ့နျူကလီးယားသဘောတူညီချက် JCPOA အတိုင်းအီရန်အပေါ်ဒဏ်ခတ်ပိတ်ဆို့ထားတာကိုခုထိပြန်ရုပ်သိမ်းမပေးသေးတာကြောင့်အီရန်အစိုးရတာဝန်ရှိသူတွေမကြင်မနက်ဖြစ်နေတာပါနျူကလီးယားသဘောတူညီချက်မှာပါတဲ့နိုင်ငံအလုံးကအီရန်အပေါ်အဟန့်တားဖြစ်နေတဲ့အရာတွေကိုဖယ်ရှားပေးဖို့လိုတယ်လို့ EU မူဝါဒရေးရာအကြီးအကဲမိုဂါရီနဲ့စနေနေ့ကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအီရန်နိုင်ငံသားဝန်ကြီးကပြောသွားပါတယ်အမေရိကန်တို့ရဲ့သဘောထားကိုသိလိုက်ရပြီးမို့သူတို့အပေါ်တွန်းအားပေးမှာဖြစ်တယ်လို့အမေရိကန်မဟုတ်တဲ့ဘဏ်တွေနဲ့အီရန်ဘဏ်တွေကြားပူးပေါင်းဆောင်ရွက်နိုင်မဲ့နီလန်းတွေနဲ့ပတ်သက်လို့ EU ကိုလည်းတွန်းအားပေးသွားမယ်လို့ Zarif ကပြောပါတယ်။ဒီနျူကလ িয়ার သဘောတူညီချက်ပါအတိုင်းအမေရိကန်ဘက်ကလှုပ်ဆောင်နေတယ်လို့အင်ဗီရိုပြောခွင့်ရသူ George Arnes ကတောက်ချာနေမှာပြောဆိုလိုက်ပြီးအမေရိကန်နဲ့ငွေကြေးပိုင်းဆိုင်ရာချိတ်ဆက်ဆောင်ရွက်ခွင့်ကိုအီရန်တို့ယာချင်းမယာချင်းဟာနျူကလ িয়ার သဘောတူညီချက်ရဲ့တစိတ်တည်းသာမဟုတ်ဘူးလို့သူကပြောပါတယ်
။သမ္မတဥဘာမားရဲ့နောက်ဆုံး6လသမ္မတတပ်တန်းကာလအတွင်းမှာအစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံအဖြစ်ရပ်တည်ပြီးငြင်းငြင်းစွာအတူရှင်တွဲနေထိုင်နိုင်ရေးဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတနင်္လာနေ့တုန်းကဂရီးပေးပြောဆိုပါတယ်။အစ္စရေးအရေးလှုပ်ရှားမှုအဖွဲ့ G-Street ကိုပြောကြားတဲ့မိန့်ခွန်းအတွင်းမှာဝန်ကြီးကယ်ရီကနှစ်ပေါင်းများစွာကြာမြင့်လာပြီဖြစ်တဲ့ပြည်ပခအဆုံးသတ်ဖို့အရေးကြီးတဲ့အကြောင်းနဲ့နှစ်နိုင်ငံထူထောင်ရပ်တည်နေထိုင်သွားခြင်းကသာတခုတည်းသောအကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့အလေးပေးပြောဆိုခဲ့ပါတယ်။တစ်ဖက်နဲ့တစ်ဖက်ဒီအတိုင်းဆက်ပြီးတော့အပြန်အလှန်ပြစ်တင်ရှုတ်ချနေလို့မရဘူး။လူတွေရဲ့ဘဝတွေကိုပြောင်းလဲအောင်ကြိုးစားရမှကြတယ်လို့အခွင့်အလမ်းအပြောင်းလဲတွေဖြစ်လာအောင်ဆွဲဆောင်ရလဲမရဘူးဒါကြောင့်မလို့ဒီအခြေအနေကိုပြင်ဆင်ကြရလိမ့်မယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ဝန်ကြီးကယ်ရီက2013ခုနှစ်ဒီသူနိုင်ငံသားရေးတာဝန် နိုင်ငံခြားရေးဝန်ကြီးတာဝန်ကိုစတင်ထမ်းဆောင်ခြင်းကစပြီးတော့ Israel Palestine ညီညာရေးကိုသူ့ရဲ့ဦးစားပေးလုပ်ငန်းတစ်ခုအနေနဲ့လှုပ်လာခဲ့တာပါ။နှစ်ဖက်ကြား6လကြာဆစ်ဆန်ညီနက်မှုတွေဖြစ်လာအောင်ကြိုးပမ်းနိုင်ခဲ့ပေမဲ့2014ခုနှစ်ဧပြီလမှာတော့သဘောတူညီချက်တစုံတရာရယူနိုင်ခြင်းမရှိဘဲနဲ့ညီနက်မှုတွေပြတ်ခဲ့ရတာပါ။ပါလက်စတိုင်း2100ကျော်သေဆုံးခဲ့ရတဲ့ဂါဇာဒေသရက်90ကြာစစ်ပွဲအပြီးလပိုင်းတွေအတွင်းဆိုးဝါးလာခဲ့တဲ့ပြည်ပခန့်တွေဟာဒီကနေ့အထိလဲတင်းမာနေဆဲဖြစ်ပါရဲ့ရှင်
။ညွှန်းပြပြည်နယ်မှာဒီနေ့ကျင်းပမဲ့သမရလောင်းပနာမရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်လောင်းဟီလာရီကလင်တန်နဲ့ရီပဘလစ်ကန်ပါတီကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်တို့နှစ်ဦးအနိုင်ရဖို့ထိတ်ဆုံးကပြေးနေတယ်ဆိုတာလူမှုစစ်တမ်းတွေကပြနေပါတယ်။ညွှန်းပြကပနာမရွေးပွဲမှာဘဲပါတီကမှတူဦးတဲ့အပြတ်အသတ်အနိုင်ရမှာမျိုးမဟုတ်ပဲနဲ့ဘယ်လိုပဲမဲအများစုကိုအနိုင်ရနေတဲ့အခြေဆုံးကပြေးနေသူဖြစ်နေပါစေအ ਨੇ စုံတော့ကိုယ်စလဲမဲတွေကိုရယူရမှာဖြစ်ပါတယ်ဟီလာရီကလင်တန်ထက်ဆယ်မှတ်နည်းနေတယ်ဆိုပေမဲ့ဗမော့အထက်လွှတ်တော်မှဘာနီဆန်ဒါစ်ကတော့သူအနိုင်ရလိမ့်မယ်လို့ယုံကြည်မှုအပြည့်အဝရှိနေပါတယ်လက်ရှိအခြေအနေတွေကရေပူရပြောဆိုနေတာသာဖြစ်ပြီးတကယ်ရွေးကောက်ပွဲမှာရှော့တွက်လို့မရဘူးလို့သူကဆိုပါတယ်အင်္ဂါနေ့ရောက်လာချိန်မှာဟီလာရီကလင်တန်ကဆန်ဒါစ်ကို1958မဲ1996မဲနဲ့အနိုင်ရနေပါတယ်။သမရလောင်းရွေးချယ်နိုင်တဲ့ကိုယ်စားလှယ်မဲအရေးအတွက်အများအပြားကိုနယူးယောက်ပြည်နယ်မှာရနိုင်မှာဖြစ်တဲ့အတွက်သမရလောင်းဖြစ်ရေးရှင်ပြိုင်သူတွေအကြိတ်နဲ့မဲဆွဲခဲ့ကြပါတယ်။ Republican ဘက်မှာတော့ Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးတို့ကနယူးယောက်ပြည်နယ်မှာရနိုင်တဲ့ပါတီကိုယ်စားလှယ်65ယောက်ကိုရနိုင်အောင်ကြိုးစားနေကြပါတယ်။ဒါမှရှေ့ပြေးနေတဲ့ Donald Trump အနေနဲ့ဇူလိုင်မှာကျင်းပမဲ့ပါတီညီလာခံမတိုင်ခင်တမရလောင်းဖြစ်ရေးလိုအပ်တဲ့ထောက်ခံသူကိုယ်စားလှယ်စုစုပေါင်း1238ယောက်မရနိုင်အောင်ဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့နောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်မြန်မာလူထုမားရီအများစုပါဝင်တဲ့ရှစ်တောင်အာရှနိုင်ငံတချို့ကငါးဖက်လူထုမားရီအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကပင်လယ်စာလုပ်ငန်းတွေမှာကြီးကျယ်နေလို့ခိုင်းစေခဲ့ရတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ EP သတင်းဌာနဟာဒီနှစ်2016ခုနှစ်အတွက်နိုင်ငံတကာကသတင်းပညာထူးချွန်သူတွေကိုပေးတဲ့ပူလစ်ဇာဆုရသွားပါတယ်။ဆုမျိုးစားတွေခွဲခြားပေးတဲ့အထက်မှာအများပြည်သူအကျိုးဆောင်တဲ့ကဏ္ဍအတွက်ရရှိတာဖြစ်ပြီးတော့ဒီသတင်းကိုရေးသားခဲ့တဲ့သူတွေအထက်မှာတော့မြန်မာနိုင်ငံကကချင်တိုင်းရင်းသူသတင်းတောက် Esther Tucson လည်းပါပါတယ်
။ For meThe biggest price is that all these men from my country who were trafficked came back home. That's the biggest price for me.
ကျမအတွက်အကြီးမားဆုံးဆူရလက်ကတော့ကျမတိုင်းပြည်ကနေလူမောင်ခိုကူးခံရတဲ့အလုပ်သမားတွေပြန်လည်လွတ်မြောက်ပြီးကိုယ်ဝန်ကိုရာကိုပြန်နိုင်ခဲ့ကြတာပါပဲ။ဒါဟာကျမရလိုက်တဲ့အကြီးမားဆုံးဆုလက်ပါပဲလို့ကချင်တိုင်းသူ Esther Tucson ပြောသွားတာပါ။AP သတင်းတောက်တွေဖြစ်ကြတဲ့ Maggie Manson, Robin McDowell, Martha Mendoza, နောက် Esther Tucson တို့၄ယောက်ဟာအမေရိကန်နဲ့ဥရောပနိုင်ငံတွေကိုအဓိကတင်ပို့တဲ့ရှစ်တောင်အာရှရဲ့ပင်လယ်စာလုပ်ငန်းတွေမှာမြန်မာအများစုပါဝင်တဲ့ငါးဖက်အလုပ်သမားတွေဖမ်းဆီးနှိပ်စက်ကျူးပြုတ်ခံရတဲ့အကြောင်းတွေကိုလားနေချီစုံစမ်းထုတ်ဖော်ရေးသားခဲ့ကြတာဖြစ်ပြီးတော့သူတို့ရဲ့ရေးသားထုတ်ဖော်မှုကြောင့်အင်ဒိုနီးရှားနဲ့ထိုင်းငါးဖက်လုပ်ငန်းတွေမှာမတရားကျူးပြုတ်ခံရတဲ့အလုပ်သမား1000လောက်ပြန်လည်လွတ်မြောက်လာခဲ့ကြတာလည်းဖြစ်ပါတယ်AP သတင်းဌာနအနေနဲ့52ကြိမ်ပြပူလီစာဆုကိုရတာဖြစ်ပေမဲ့လို့မြန်မာနိုင်ငံသားသတင်းတောက်တူပါဝင်ရေးသားတဲ့သတင်းကြောင့်အခုလိုပူလီစာဆုရတာကတော့ပထမဆုံးအကြိမ်ပါနိုင်ငံတကာသတင်းပညာထူးချွန်သူတွေကိုပေးတဲ့ပူလီစာဆုကိုသတင်းစာထုတ်ဝေသူဂျိုးဆက်ပူလီစာကကြီးမှုပြီးတော့1918ခုနှစ်မှာစတင်ပေးရခဲ့တာပါလူရောက်မြို့ကိုလံပီးယားတပ်သူကနေတစ်ဆင်ပေးရတဲ့တီဆုဟာအမေရိကန်ပြည်ထောင်စုမှာတော့သတင်းပညာဆိုင်ရာထိတ်တန့်ဆုတစ်ခုဖြစ်ပါရဲ့ရှင
်ဘရာဇီးလ်သမ္မတဒီမာရူဆက်အပေါ်အောက်လွတ်တော်ကနေအယုံကြည်ရှိမရှိမဲခွဲပြီးအဂရိလိုက်စားမှုနဲ့တရားစွဲသင့်မသင့်အထက်လွတ်တော်မှာမဲခွဲဖို့ရှိနေခြင်းမှာသမရကသူ့ရဲ့နာမည်ကိုကာကွယ်သွားမယ်လို့အခိုင်အမာပြောကြားလိုက်ပါတယ်။တရားမမျှတတဲ့လူရဲ့အတွက်စိတ်မကောင်းဖြစ်ရပေမဲ့ရင်ဆိုင်သွားဖို့ခွန်အားတတ်သည့်နဲ့စွမ်းအားအပြည့်အဝရှိတယ်လို့သမရရူဆက်ကတနင်္လာနေ့ကပြောကြားခဲ့ပါတယ်။ရုပ်မြင်သံကြားပေါ်မှာတရားရိုက်ထုတ်လွှင့်တဲ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာဒုသမရကသမရကိုလူသိရှင်ကြားဆန့်ကျင်တာဟာအင်မတန်ရှားပြီးသိစိတ်ပြက်စရာကောင်းတယ်လို့လည်းပြောသွားပါတယ်။သမရရူဆက်ဖာ2014ခုနှစ်ရွေးကောက်ပွဲမှာပြန်လည်အရွေးခံရအောင်တိုင်းပြည်ပန်းနာငွေအကြက်တဲဖြစ်နေတာကိုဖုံးကွယ်ခဲ့တယ်ဆိုပြီးဆွဆွဲခံရတာဖြစ်ပါတယ်။တကယ်လို့အထက်လွှတ်တော်မှာရှေ့လမဲခွဲတဲ့အခါတရားစွဲသင့်တယ်လို့သူ့အပေါ်ဆုံးဖြတ်ခဲ့ရင်သမရယာဒူးကနေရ ယာယီဖယ်ရှားခံရမှာဖြစ်ပါတယ်
အီကွေဒေါ်နီကမှာပြီးခဲ့တဲ့စနေနေ့ကအင်အားပြင်းကလင်းကြောင့်လူပေါင်း413ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ထိခိုက်ပျက်စီးမှုတွေကနေပုံမှန်အခြေအနေပြန်လည်ထူထောင်နိုင်မှုမှာဒေါ်လာသန်းထောင်နဲ့ချီကုန်ကျနိုင်တယ်လို့အီကွေဒေါ်နိုင်ငံသမ္မတကပြောပါရယ်။ပညာခွနစ်တသမရှစ်ရှိတဲ့ကလင်းကြောင့်ထိခိုက်ပျက်စီးမှုတွေများပြားခဲ့တဲ့တောင်ပိုင်းမြို့ပေါ်တိုရဲဟိုးကိုသမ္မတရက်ဖဲကိုရီယာတနင်္လာနေ့ကကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တာပါ။ကလင်းကြောင့်တိုင်းပြည်တော်ကထိခိုက်ပျက်စီးမှုတွေရှိခဲ့ပေမဲ့ပေါ်တိုရဲဟိုးမြို့နယ်ဒီအနီးနားကမန်တာနဲ့ပတ်နာနာလက်စ်မြို့တွေကတော့ငလျင်တန်းကိုအဆိုးဝါးဆုံးခံခဲ့ကြတာပါ။အဆိုးရွားကတော့ပြည်လဲထူထောင်ရေးအတွက်ကမ္ဘာပံအပါအဝင်နိုင်ငံတကာငွေချေးသူတွေထံကနေဒေါ်လာသန်း900ချေယူပြီးအရေးပေါ်ကူညီကယ်ဆယ်ရေးလှုပ်ဆောင်သွားမယ်လို့ပြောပါရတယ်။တောင်အမေရိကဒေသအီကွေဒေါ်နိုင်ငံမှာအခုအချိန်ဟာကမ္ဘာရေနံစီးနှုန်းကျဆင်းမှုကြောင့်စီးပွားရေးကျဆင်းနေတဲ့အချိန်ပါ။စတေဒီကလုတ်ခဲ့တဲ့ငလျင်ကြောင့်အီကွေဒေါ်နိုင်ငံမှာရာစုနှစ်ဝက်ကျော်ကာလအတွင်းအဆိုးဝါးဆုံးကြုံရတဲ့သဘာဝဘေးအန္တရာယ်ပဲဖြစ်ပါတယ်။သေဆုံးသူ400ကျော်ရှိခဲ့တဲ့အပြင်ကိုပဲလူပေါင်း 1,500 ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးတော့ထောင်ထဲချီအိုးအိမ်မဲခဲ့ရတာပါ။သေဆုံးသူတွေထဲမှာတော့ကျူးဘားဆရာဝန်3ဦး၊အိုင်ယာလန်နိုင်ငံကကက်သလစ်သာသနာပြု2ဦး၊ကနေဒါနိုင်ငံသား2ဦးနဲ့အမေရိကန်နိုင်ငံသား2ဦးလည်းပါပါတယ်ရှင်
။အိန္ဒိယနိုင်ငံအမြောက်ပိုင်းနဲ့အလယ်ပိုင်းတွေမှာအပူချိန်မြင့်မားမှုဆက်ဖြစ်နေပြီးအချို့နေရာတွေမှာအပူချိန်40ဒီဂရီဆယ်စီယပ်ကျော်ထိဖြစ်နေတာကြောင့်လူတွေနေစဉ်ဘဝအခက်ကြုံနေရပါတယ်။အိန္ဒိယနိုင်ငံကိုဖြတ်နေတဲ့အပူလှမ်းကြောင့်လာမယ့်ရက်ပိုင်းတွေမှာအပူချိန်ပိုမြင့်လာမယ်လို့မျှော်လင့်နေပါတယ်။နေကင်းပိုင်းအပူချိန်ဟာအိန္ဒိယအလယ်ပိုင်းကလက်ရှိကြုံနေရတဲ့အပူချိန်ထက်ပိုများပွေရာရှိနေပါတယ်။အေးအေးရောင်းတဲ့ဆိုင်တွေမှာအပူချိန်ကြောင့်ရေစာသူတွေနဲ့ပြည့်ပြီးရောင်းကောင်းနေပါတယ်။အပူချိန်ပြင်းထန်တာကြောင့်နေအိမ်တွေမနေနိုင်ကြသလိုအလုပ်လုပ်ဖို့လည်းအခက်ကြုံနေရပါတယ်။အလားတူအယ်နီညိုရာသည့်ဥရုကြောင့်အာဖရိကအရှေ့ပိုင်းပါဝင်အာရှမှာဆိုရင်လည်းမြန်မာနိုင်ငံဟာအပူချိန်မြင့်တဲ့တန်ကိုခံနေရပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA အင်္ဂါနေ့ညနေခင်းထိုက်တန်ရောက်တဲ့တင်တွေကိုမခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နေပါရရှင်အခုတော့တင်ဆက်မှတွေကိုစတိုက်တင်ဆက်ပေးပါရမယ်မြန်မာနိုင်ငံတွင်ဒီမိုကရေစီထွန်းကားရေးနဲ့လူအခွင့်အရေးလေးစားလိုက်နာမှုရှိလာစေဖို့အတွက်အရက်ဖက်လူအဖွဲ့အစည်းတွေနဲ့မီဒီယာတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အားပေးကူညီသွားမယ်လို့အမေရိကန်ဆိုင်ရာမြန်မာတန်အမတ်ကြီးအဖြစ်တာဝန်ပေးအပ်ခံရတဲ့စကော့မာဆယ်ကမြန်မာအရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်ပြောဆိုသွားပါတယ်မြန်မာအရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေကလည်းအခုအစိုးရတဲ့အပြောင်းလဲကာလစိုးရိမ်ပူပန်မှုတချို့ကိုမစ္စတာမာဆယ်နဲ့ဆွေးနွေးခဲ့ကြပါတယ်စုံစမ်းမေးမြန်းထားတဲ့ VOA သတင်းထောက်မတ်တငီလင်းကပြောပြထားပါရရှင်
ဟုတ်ကဲ့အမေရိကန်ဆိုင်ရာမြန်မာတန်အမတ်ကြီးအဖြစ်တာဝန်ယူရတော့မယ်စကော့မာဆီယယ်ဟာတကြမ်းမတိုင်ခင်တုန်းကရန်ကုန်မြို့မှာအရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်နေနဲ့တွေ့ဆုံပြီးသူတို့တွေရဲ့မျှော်လင့်ချက်တွေစိုးရိမ်ပူပန်မှုတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီမိုကရေစီစနစ်မှာအရက်ဖက်လူအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကလည်းအရေးပါတာကြောင့်သူတို့တွေကိုအတက်နိုင်ဆုံးအားပေးကူညီသွားဖို့ရှိတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
Ambassador designate Marcial met with civil society leaders to discuss the opportunities and challenges in the democratic transition.
တာမဂျီဖြစ်ခန့်တာဝန်ပေးခံရတဲ့မာဆီယယ်နဲ့အရက်ဖက်လူဖွဲ့စည်းခေါင်းဆောင်တွေတွေ့ဆုံပြီးတော့ဒီမိုကရက်တစ်သွင်ကူးပြောင်းရေးကာလအတွင်းမှာအခွင့်အလမ်းတွေစင်ခုံမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတာပါ။လွတ်လပ်ပြီးတော့တက်ကြွတဲ့အရက်ဖက်လူဖွဲ့စည်းတွေနဲ့မီဒီယာတွေဟာဒီမိုကရေစီစံနှုန်းတွေအတွက်မရှိမဖြစ်အရေးပါလာပါလေ။ဒီမိုကရေစီပုံမှုထွန်းကားပြန်ပွားရေးနဲ့မြန်မာနိုင်ငံတွင်လူခွင့်ရေးလေးစားလိုက်နာဖို့အတွက်ရပ်ဖက်လူဖွဲ့စည်းတဲ့နဲ့မီဒီယာတွေကိုအားပေးကူညီဖို့အတွက်အမေရိကန်ပြည်ထောင်စုကတန်တိထံချထားပါတယ
်။ရပ်ဖက်လူအဖွဲ့အစည်းခေါင်းဆောင်နေနဲ့ဧပြီလ5ရက်နေ့ကရန်ကုန်မြို့အမေရိကန်တန်ယုံမှာတွေ့ဆုံခဲ့ကြတာပါ။စစ်မှန်သောပြည်သူ့ကြေးကျွန်းအဖွဲ့ဒါရိုက်တာကိုတွင်လင်းအောင်ကအစိုးရတည်ရဲ့စိန်ခေါ်မှုတွေနဲ့ရပ်ဖက်လူအဖွဲ့အစည်းတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းဆွေးနွေးခဲ့တယ်လို့အခုလိုပြောပါတယ
်။လောကမှာ NLD ဆိုရကျလာတယ်ဒါပေမဲ့ဟိုခုနတစ်ဖက်ကလည်းဒီစစ်တပ်ကသင်ချုပ်ထားတဲ့ဟာကြီးနေသေးတယ်ဆိုတော့ NLD ဆိုတဲ့စိန်ခေါ်မှုတွေရှိလာနိုင်တယ်ပေါ့အဲအဲ့ဒီလိုဟာမျိုးမှာဒီအမေရိကန်ဆိုအနေနဲ့လည်းတချို့ဟာတွေမှာဟိုနည်းနည်း NLD ဆိုအောင်ပတ်မှုပေးဖို့ဆိုတာညပြောတယ်နောက်တစ်ခုကတော့ကျွန်တော်ရက်ဖက်ဖွဲ့စည်းရေးပေါ့ကျွန်တော်ဒီရက်ဖက်ဖွဲ့စည်းရေးနဲ့ပတ်သက်တဲ့ကိစ္စတွေပေါ့အားတွေမှာလည်းစိန်ခေါ်မှုတွေရှိလာနိုင်တယ်ပေါ့ဒါဆိုကျွန်တော်တို့လည်းဆက်ဆံရတဲ့ဒီ PA ဝန်ကြီးဌာနစစ်တပ်အောက်မှာရှိအောင်ကျွန်တော်အဲ့ဒီစိန်ခေါ်မှုတွေလည်းပြောပြတယ်
တဖက်မှာလည်းအမေရိကန်မြန်မာနှစ်နိုင်ငံစစ်ဘက်ဆက်ဆံရေးအပိုင်းမှာသတိထားဆောင်ရွက်ဖို့အတွက်အမျိုးသမီးများကွန်ရက်ကမခင်လေးကအကြံပြုခဲ့ပါတယ်
စစ်ဖက်သက်ဆိုင်ရေးတွေမှာလည်းတိတိချာချာပေါ့နော်အချိန်အနေနဲ့ကြည့်ပြီးတော့ဟိုကျမတို့ကတစ်ထည့်ချင်းပေါ့ဖြည်းဖြည်းချင်းတွားပြီးတော့သက်ဆိုင်ရေးတွေကိုတိုးမြှင့်တင်နေပေါ့အရင်ကျမတို့သက်ဆိုင်ရေးကိုအရင်တားဆူရဖြစ်နေပြီးအရင်ကောင်းနေပြီးထင်ပြီးတော့တကယ်စစ်ဖက်ချင်းသက်ဆိုင်ရေးမှာတအားကိုပဲဟိုအဆင့်အမြင့်ဆုံးအထိပေါ့နော်လှုပ်လိုက်လို့ရှိရင်ဒီတိုင်းသားဒီတိုင်းမှာဖြစ်နေတဲ့စစ်မှတ်တွေကလည်းဟိုစစ်ပွဲတွေကလည်းမပြီးဆုံးသေးဘူးဒီပြဿနာတွေကမပြေလည်သေးတော့အဲ့ဒါကိုတော့တိတိကျကျတတိထားပြီးတော့ခြံွယ်ပေးပါဆိုပြီးတော့ကျွန်တော်တို့ကတတိပေးခဲ့တာပေါ့နော
် NLD အစိုးရတည်ရဲ့တက်တန်းဟာအခုမှသတင်းသုံးပတ်ခန့်သာရှိသေးတာပါတိုင်းပြည်တိုးတက်ဖို့အတွက်ရှေ့ဆက်ပြီးဆောင်ရွက်စရာတွေတော်တော်များများရှိနေသေးတာကြောင့်နောက်ပိုင်းမှာအစိုးရလွှတ်တော်နဲ့အရက်ဖက်အဖွဲ့အစည်းတွေပို့ပြီးထိတွေ့ဆက်ဆံဖို့လိုအပ်တယ်လို့လည်းမက်ခင်လီကဆွေးနွေးထောက်ပြခဲ့ပါတယ်
။ရက်ဖက်အဖွဲ့အစည်းတွေနဲ့ဒီအစိုးရတင်တဲ့လွှတ်တော်နဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ပူးပေါင်းဆောင်ရွက်မှုဆိုရတဲ့ပို့ပြီးထိတွေ့ဆက်ဆံမှုတွေပေါ့နော်။အပြန်အလှန်ထိတွေ့ဆက်ဆံမှုတွေအပြန်အလှန်လေးစစနဲ့နားထောင်တာတွေဒါတွေပို့လို့ရင်တော့ပိုကောင်းမယ်ဆိုတဲ့ဟာမျိုးတော့ကျမတို့အကြံပေးခဲ့ကြပါတယ်။
တမတ်ကြီးအဖြစ်တာဝန်ပေးအပ်ခံရတဲ့ Scott Marshall ဟာဧပြီလမကုန်ခင်မှာသမရဦးထင်ကျော်ထံသွားရောက်ပြီးတမတ်ခန့်အလှပေးအပ်မှာလည်းဖြစ်ပါရဲ့ရှင
်။မတင်ကြီးလဲမရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။အခုတော့အပြည့်ရရေးဆွေးနွေးပွဲအကြောင်းတင်ပြချင်ပါရယ်။NCA လက်မှတ်မထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေအနေနဲ့အစိုးရတင်တဲ့နိုင်ငံရေးဆွေးနွေးမှုတွေလုပ်နိုင်ဖို့ထိုင်းနိုင်ငံမှာစုဝေးတိုင်ပင်နေကြပါရယ်။ပြည်ရင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့အစိုးရတရဲ့မူဝါဒအရအဖြစ်အခါရက်စဲရေးဆွေးနွေးမှုတွေအဆင်ပြေနိုင်မယ်လို့ယူဆသလိုတနိုင်ငါလုံးဆိုင်ရာအပြစ်ရရေးစာချုပ် NCA ကိုပြန်လည်သုံးသပ်သွားမယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်ကောင်းဆောင်တွေကပြောပါရယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းထောက်နိုင်ကွန်းအိမ်ကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါရယ်ရှင်။
ဟုတ်ကဲ့ပါ UNSC ကညညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီရဲ့ဗဟိုလွတ်မှုဆောင်တိုးချဲ့အစည်းအဝေးကိုထိုင်းနိုင်ငံသွင်းမှာဧပြီလ19ရက်နေ့ကနေ23ရက်နေ့ထိကျင်းပနေခဲ့တာပါဒီကနေ့မှာကျင်းပတဲ့ UNSC စည်းအဝေးရဲ့အခြေအနေကိုတော့ UNSC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ
်အခုကအစိုးရတစ်ပြောင်းလဲလာပြီဟာလားအစိုးရတစ်ရဲ့သဘောထားကိုလည်းကြားမိတော့လည်းကြားမိသဖြင့်ဖြစ်တယ်အဲ့တော့မကြခင်မှာခံမကြရပါဗျာဒီနိုင်ငံရေးစုတိစုဖြူနေပွဲပေါ့လေအဓိကအဖြစ်ကတော့တနင်္ဂနွေလို့ပြခတ်ရစေရေးကိစ္စကိုပြန်လက်ပြီးတော့ဤနိုင်ရမယ်ဆိုတော့အဲ့ဒီအတွက်ပြင်ဆင်ထားတာပါဒီနေ့စီဝေးကအဓိကဆွေးနွေးတာကတော့အခုက CBN ကနေပြီးတော့မှသူတို့ရဲ့လုပ်ငန်းစဉ်အတွက်ပေါ့ဗျာသူတို့ပြုစုထားတဲ့ဇာတ်လမ်းတွေအဲသူတို့ရဲ့ဥတက်ချက်တွေစသဖြင့်ပေါ့နော်နောက်ပြီးတော့မှသူတို့ရဲ့ဒီမီဗျူဟာတွေကအားလုံးသူတို့ပြုစုထားတယ်အဲ့ဒါကို CEC ဖွဲ့ကိုတင်ပြတယ်အများရဲ့ဒီပြန်လည်သုံးသပ်မှုပေါ့ဗျာနော်တို့တက်ပြီးတော့မှအလုပ်တာကိုဒီပြူလိုက်ရင်တို့ကအဲ့ဒီငူကိုင်ပြီးတော့မှသွားပြီးတော့မှဆွေးနွေးနိုင်လို့အဲ့ဒီတော့
ဒီကနေ့အစည်းအဝေးမှာအစိုးရတင့်တဲ့နိုင်ငံရေးသွေးဆုံဆွေးနွေးရေးအပြစ်ခံရစရေးကိစ္စရတွေကိုဆွေးနွေးနိုင်ဖို့ပြန်လည်ညှိနှိုင်းတဲ့အစည်းအဝေးဖြစ်တယ်လို့ပြီးခဲ့တဲ့ဧပြီလ17ရက်နေ့တုန်းက UNSC ဖွဲ့ကနေဖွဲ့စည်းထားတဲ့ TNP ခေါ်နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ရဲ့အစည်းအဝေးရလနဲ့ဆုံးမြတ်ချက်တွေကိုဗဟိုလွတ်မှုဆောင်တိုးချဲ့ဖွဲ့ဝင်တွေကိုတင်မြပြီးအတည်ပြုချက်ရယူခဲ့တယ်လို့လည်းနဟန်တာကဆိုပါတယ်ပြည်တွင်းငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပိုင်းမှာအစိုးရတည်ရဲ့မူဝါဒနဲ့ UNSC မူဝါဒတို့တူညီမှုရှိနေတဲ့အတွက်တွေ့ဆုံဆွေးနွေးရေးမှာအဆင်ပြေနိုင်လိမ့်မယ်လို့မျှော်လင့်ရပြီးမဲ့စစ်တပ်ဘက်ကသဘောထားပေါ်မှာလည်းတည်မီနေတယ်လို့နဟန်တာကအခုလိုဆက်ပြောပါတယ
်။အစိုးရကလည်းတို့ရဲ့ဒီလုပ်ငန်းစီစဉ်တဲ့မှာတစ်ချက်ကတော့မြေတိုင်းရာစီနှစ်ချက်ကတော့ပြည်တွင်းငြိမ်းချမ်းရေးတို့ကလည်းပြည်တွင်းငြိမ်းချမ်းရေးကိုလိုလားနေတယ်။နောက်တစ်ဖက်ကတို့ရဲ့ရည်ရည်ချက်ကလည်းဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ရေးအဲ့တော့ဒုနယ်အမြေအများကြီးအခြေခံအဖြစ်တော့ဒီနေ့လေးပေါ့ဗျာအဲ့တော့ညှိနှိုင်းတဲ့အခါကျရင်အရင်ကနဲ့စာရင်တော့ပုံပြီးတော့လွယ်ကူလိမ့်မယ်လို့တော့ခံမှန်းတယ်ဒါပေမဲ့အတိအကျတော့ပြောလို့မရသေးဘူးနောက်တစ်ဖက်ကတက်ရဲ့သဘောထားပေါ့ဗျာအဲ့ဒီကြားထဲမှာတက်ကဘယ်လောက်အထောက်အပံ့ပေးနိုင်မလဲဒါမှမဟုတ်ဘယ်လောက်ထိကာနေမလဲဆိုတဲ့အားပေါ်မှာလည်းအများကြီးလိုချင်ပါလို့
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကနေနှစ်သိက္ကူမိခွန်ပြောကြားရမှာပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးပြည်ခန့်ရစေးရေးပြည်မြောက်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီပြည်ခန့်ရစေးရေးပြည်မြောက်အောင်ပါဝင်တဲ့အဖွဲ့အစည်းအလုံးပါဝင်အောင်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ဒါ့အပြင် UNSC စီဝေးကနေလက်ရှိ UNSC ဖွဲ့ဝင် TNLA တောင်ပလောင်တပ်ဖွဲ့နဲ့NCA ပြည်ရလက်မှတ်ရေးသူဖွဲ့ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC တို့အကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခနဲ့ပတ်သက်ပြီးဖြေရှင်းနိုင်ဖို့အချက်တွေကိုလည်းဆွေးနွေးခဲ့တယ်လို့နဟန်တာကပြောပါတယ်။လက်ရှိမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့တောင်ပလောင်တပ်ဖွဲ့တို့နှစ်ဖက်ဖွဲ့ကြားတွေ့ဆုံဆွေးနွေးနိုင်ဖို့ညှိနှိုင်းနေဆဲဖြစ်ပြီးဒီလသွေးမှာတိုက်ပွဲတွေရပ်တန့်နေတယ်လို့ TNL ပြန်ကြားရေးရာရှိပူကြီးတိုက်အကျော်ကပြောပါတယ်။
ဒီလ ုတ်ကြမှာဒီတွေးဆမနေရနဲ့တရားမရကြမှာကျတော့ညှိနေတယ်ကျမ်းစီရစင်းညှိပြီးတယ်ဗောနော်အဲ့နှခုညှိပြီးလို့ရှိနေတယ်လို့တွေးနေတယ်ဟောတော့ကျွန်တော်ရမှာ
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့တောင်ပလောင်တပ်ဖွဲ့တို့ဟာရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာနေမြေပိုင်ဆိုင်မှုကိစ္စနဲ့ပတ်သက်ပြီး2015ခုနှစ်နိုဝင်ဘာလကနေစီရီပတိပခတွေစတင်ဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်။ဒါ့အပြင် UNSC အဖွဲ့အစည်းမှာရှိနေတဲ့ရခိုင်တပ်မတော် AA နဲ့ရခိုင်မျိုးရက်ကောင်စီ ANC တို့နှစ်ဖွဲ့ပူးပေါင်းရေးကိစ္စအပြင်ရခိုင်အစိုးရနဲ့ဆွေးနွေးခဲ့တဲ့တနိုင်ငံလုံးပြည်ခိုင်ရစဲရေးစာချုပ်မူကြမ်း NCA ပေါ်ပြန်လည်သုံးသပ်ခြင်းနဲ့နိုင်ငံရေးမူပေါင်းဆိုင်ရာကိစ္စတွေ TPN ကနေတင်ပြခဲ့တဲ့လုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်သွားမယ်လို့လည်းနဟန်သာကပြောပါတယ်။UNSC ဘိုလ်လုံမှုဆောင်တိုးချက်စီပွဲမှာဥက္ကဋ္ဌဗိုလ်ချုပ်အမ်ပါလာဒုဥက္ကဋ္ဌနဟန္တာသူတွေသူမှုခုရဲတို့ပါဝင်အဖွဲ့အစည်းတွေကအယောက်20ဦးတက်ရောက်ဆွေးနွေးခဲ့ပြီးဧပြီလ19ရက်နေ့ကနေ23ရက်နေ့ထိ3ရက်ကြာကျင်းပသွားမှာဖြစ်ပါတယ် UNSC အဖွဲ့အနေနဲ့ NLD အစိုးရတင်တဲ့ပြည်ခန့်ရစရေးဆွေးနွေးနိုင်ဖို့ပြင်ဆင်နေစေဖြစ်တယ်လို့တစ်ဖက်မှာကချင်ပြည်နယ်ဘက်မှာတော့မြမတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့သူနဲ့တိုက်ပွဲဖြစ်ပွားနေခဲ့တယ်လို့ရခိုင်ပြည်နယ်ဘက်မှာလည်းရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ကြားတကြံသွေးမှလူသေးပြောက်ဖြစ်တဲ့အသည့်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီကနေ့မှလည်းတိုက်ပွဲငယ်ကြူကြားဖြစ်ပွားနေတယ်လို့ရခိုင်တပ်မတော်ခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ
။အပြည့်ရစာချုပ်လက်မှတ်မထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေအနေနဲ့အစိုးရတင်တဲ့နိုင်ငံရေးဆွေးနွေးမှုတွေလုပ်နိုင်ဖို့ထိုင်းနိုင်ငံမှာစုဝေးတိုင်ပင်နေကြတဲ့အကြောင်းနိုင်ကုန်အိမ်ကတင်ပြသွားတာပါရှင်။ခုတော့ဒီကနေ့ည9နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခါမှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါ။ရောက်ပြီများ။ရင်းစိုးရည်အဆက်ဆက်လက်ထက်မှာရည်ရချက်အမျိုးမျိုးနဲ့တာမန်အရသားတွေကအစတက်ကြွလှုပ်ရှားသူတွေအစုံအေးအေးဖန်းစည်းခံပြီးကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။အခုခါဒီမိုကရေစီရဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဖို့ကတိပြုထားတဲ့ NLD အစိုးရလက်ထက်မှာရောအခြေအနေချက်တွေကိုဆန္ဒပြဖော်ထုတ်ကြအောင်ပါပါလားထုတ်ဖော်တင်တယ်လို့ရောယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်နေနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။ဒါရိုက်လီလိုင်းအစီအစဉ်ကကျေးဇူးပါခင်ဗျာ
။ဒီကနေ့ည9နာရီတိုက်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့မြန်မာကလေးအလုပ်သမားတဲ့တင်ဖက်ဆက်ရအောင်ပါ။မြန်မာနိုင်ငံမှာဥပဒေနဲ့ကန့်သတ်မှုတွေရှိနေပေမဲ့လည်းမိသားစုအတွက်တစ်ဖက်တစ်လမ်းကဝင်ငွေရဖို့အလုပ်လုပ်ကိုင်နေကြရတဲ့ကလေးအလုပ်သမားအများအပြားရှိနေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့အယက်သားအစိုးရကတော့ပညာတပိုင်းတစနဲ့အလုပ်လုပ်နေကြရတဲ့ကလေးအလုပ်သမားပြဿနာကိုဖြေရှင်းနိုင်ဖို့ရည်မှန်းထားတာပါ။ဒီအကြောင်း Riders သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လွင်ကတင်ပြပေးထားပါရရှင်
။ရန်ကုန်မြို့စုမှာနေထိုင်နေတဲ့အသက်16နှစ်အရွယ်မောင်ထွန်းမင်းဟာစကန်ကိုရောက်လာတဲ့ငါးဖန်းသင်းမော်တွေကနေငါးတွေကိုဈေးထဲကိုတည်ပို့ပေးရတဲ့အလုပ်ကနေမိသားစုအတွက်တနေ့ကိုကျန်းဝေ1000လောက်ရှာဖွေပေးနေသူဖြစ်ပါတယ်။မိခင်ဖြစ်သူကျန်းမာရေးမကောင်းတဲ့အတွက်ဆယ်နှစ်နှစ်သားမှပဲကျောင်းကထွက်ပြီးမိသားစုအတွက်အဓိကဝန်ဝင်ရှာပေးနေသူပါ။သူ့ရွယ်ကလေးတွေကျောင်းတက်နေကြတဲ့အချိန်သူကောင်းထဲမှာတော့မိသားစုအရေးကိုပဲရှည်ရန်တင်နေရသူလည်းဖြစ်ပါတယ်။အဲ့ဒါကြ
ီးလို့ရတာအဲ့လိုငါးဘွဲ့သန်းလို့။အဲ့ဒါမျိုးလုံးမျိုးပြန်ရပတ်သန်းလေး
လောက်ကရရှိအခြေအနေနဲ့ပတ်သက်လို့ပြီးခဲ့တဲ့လတဲ့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာတစ်စောင်ရမြန်မာနိုင်ငံမှာအသက်10နှစ်ကနေ19နှစ်ကြားကလေး9ယောက်မှတယောက်ဟာကျောင်းမနေနိုင်ပဲအလုပ်လုပ်ကင်နေကြရတာကိုတွေ့ကြရပါတယ်2011ခုနှစ်တဝိုင်းလောက်ကစလို့မြန်မာနိုင်ငံရဲ့စီးပွားရေးမှာတကားဖွင့်လာရကအလုပ်သမားလူဝတ်ချက်တွေလည်းကြီးထွားလာခဲ့တာပါမြန်မာနိုင်ငံရဲ့ဥပဒေအရအသက်13နှစ်ကလေးတွေစိုင်းတွေဆက်ရုံအလုပ်ရုံတွေမှာအလုပ်လုပ်ကင်ခွင့်မပြုသလိုအသက်13နှစ်ကနေ15နှစ်ကြားကလေးတွေအနေနဲ့တနေ့ကိုအလုပ်ချိန်4နာရီထက်ပိုမလုပ်ဖို့နဲ့ညဘက်တွေအလုပ်လုပ်ခွင့်ကိုလည်းတားမြစ်ထားပါတယ်ဆယ်စုနှစ်ပေါင်းများစွာအတွင်းပထမဆုံးချိန်အရသာစစ်စစ်ဆိုးရဖြစ်တက်လာတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကမြန်မာမျိုးနဲ့လွတ်တော်ကိုစေဒေါ်မင်ဝင်းမြင့်ကတော့ကလေးလူသမားပြဿနာကိုဖြေရှင်းမှုဟာပါတီရဲ့အဓိကရည်မှန်းချက်တွေထဲမှာတစ်ခုပါဝင်ဖြစ်တယ်လို့ပြောပါတယ
်ဒါအောင်မမဖယ်ရှားနိုင်ရင်ဟိုတိုင်းပြည်ရဲ့အနာဂတ်ကလေဖွံ့ဖြိုးမှုဘယ်လိုမှမဖြစ်နိုင်ဘူးတော့ဒီကလေးတွေရဲ့အဟိုသူကဆက်လက်တောင်းယူရမယ့်လူတွေတော့သူကပညာတတ်ဖြစ်မှเนาะသူကဒီဟာဖြစ်မှလုံနိုင်မှာဆိုတော့ဒါအန်တူကဒါကိုဟိုဘယ်လိုမှမဟုတ်နောက်ပိုင်းကျရင်တော့လော်တစ်ခုထုတ်ပြီးတော့လေအန်တူလုံးသိရင်တော့လောရတော့မှသူသိသေးလားဘယ်အသက်ရကြမှာနော်လို့လုံနိုင်တယ်ဆိုတာမျိုးလေ
နှစ်ပေါင်း50လောက်စစ်တပ်ရဲ့အုပ်ချုပ်မှုတွေအဆုံးသတ်ခဲ့ပြီးတဲ့နောက်စီးပွားရေးခွင့်လန်းတွေထွက်ပေါ်လာတော့မယ်ဆိုတဲ့ရည်မှန်းချက်နဲ့ရင်းနှီးမြှုပ်နှံမှုတွေလည်းမြန်မာနိုင်ငံတွင်ဝင်ရောက်လာနေသလိုစီးပွားရေးချက်ချက်ရန်ကုန်မြို့မှာဆိုရင်လည်းစောက်လူရေးစီမံကိန်းတွေမိုးလိုပေါက်လာနေတာပါမြို့ဝကျွန်းပေါ်ဒေသကငါးမွေးမြူရေးလုပ်ငန်းကဆိုရင်လည်းလွန်ခဲ့တဲ့စနေအတွင်းရာခိုင်နှုန်း250ထိတိုးလာခဲ့သလိုဒီထက်က30ရာခိုင်နှုန်းလောက်ကိုလည်းပြပတင်ဖို့ရည်မှန်းထားတာဖြစ်ပါတယ်ဒီလိုစီးပွားရေးလုပ်ငန်းတွေကြီးထွားလာနေတဲ့အမျှကလေးလုံသမားအသုံးပြုမှုလည်းအထူးတွဲပါလာနေတာပါရန်ကုန်မြို့စံပြ၅ဆီကညာဆိုင်အလုတ်ချေ၁၂နာရီပတ်လုံးမှာဆိုရင်လဲမင်းကလေးယောက်ျားလေးအရွယ်မရောက်သေးသူတွေအလုတ်လုတ်ကင်နေကြတာဖြစ်ပါတယ်ကျွမ်းကျင်သူတွေကတော့အလုတ်သမားကြီးရာစီမင်းစည်းကမ်းတွေကြာကြာနာနာမရှိတာလက်တွေ့ကျင့်သုံးမှုတွေမှာအားနည်းတဲ့မြန်မာနိုင်ငံမှာကလေးလူသမားပြဿနာကိုဖြေရှင်းနိုင်မှုအတွက်အလုတ်သမားဥပဒေတွေကိုပြန်လည်သုံးသပ်ရလိမ့်မယ်လို့မြင်ကြပါတယ်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အကြီးအကဲအကြံပေးပုဂ္ဂိုလ်တူဖြစ်တဲ့ Michael Slingsby ကတော့ကလေးတွေပညာသင်နေအောင်နဲ့တစ်ချိန်တည်းမှာပဲစင်းရဲတဲ့မိသားစုတွေအတွက်ဝင်ဝင်မှန်အောင်စီစဉ်နိုင်ဖို့လိုမယ်လို့ပြောပါတယ
် I think it's a should be a priority area but needs to be combined with positive policies
ဦးစားပေးလုပ်ရမယ်ကိစ္စတစ်ခုဖြစ်တဲ့လို့ယူဆပါတယ်ဒါပေမဲ့လည်းအပြုသဘောဆောင်တဲ့မူဝါဒမျိုးတွေနဲ့ပေါင်းစပ်ဖို့လည်းလိုပါတယ်ကလေးလူသမားတွေကိုတားမြစ်မယ်ဆိုရင်တရားမဝင်အလုပ်လုပ်အောင်တွန်းပို့လိုက်တယ်လို့မျိုးအသက်အရန်ငယ်တဲ့ကလေးတွေပါဆက်အလုပ်လုပ်ပြီးတိတ်ပူမွင့်လင်းလင်းမရှိတာမျိုးဖြစ်လာနိုင်တဲ့အန္တရာယ်တွေလည်းရှိပါတယ
်အရွယ်မြောက်သေးသူ9ယောက်မှတယောက်နှုန်းအလုပ်လုပ်နေတဲ့မြန်မာနိုင်ငံမှာနိုင်ငံတကာကရင်းနှီးမြှုပ်နှံသူတွေလုပ်ငန်းတွေဝင်ရောက်လုပ်ကင်ကြရမှာဒါရိုက်မဟုတ်ရင်တော့မှဆက်ဆက်နေတဲ့လုပ်ငန်းတွေမှာကလေးလူသမားအသုံးပြတာမျိုးလိုပြဿနာမျိုးတွေနဲ့ရင်ဆိုင်ရနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းကြွမ်းကျင်သူတွေသတိပေးနေကြတာဖြစ်ပါတယ်ခင်ဗျာ
မြမကလေးအလုပ်သားပြဿနာအကြောင်းကိုအောင်လွင်ဦးကတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါဒီကနေ့ရဲ့ထိတ်တန့်ရောက်သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီကနေ့မနက်ပိုင်းကတာလီဘန်အဖွဲ့ရဲ့အသေးခံဗိုလ်ခွဲတိုက်ခိုက်မှုကြောင့်လူ28ဦးထက်မနည်းသေဆုံးခဲ့ပြီး329ယောက်ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ကဘူးမြို့တော်ကအာဖဂန်ရဲတပ်ဖွဲ့နဲ့ကျန်းမာရေးအရာရှိတွေကပြောပါတယ်အစိုးရအရာရှိတွေအတွက်လုံခြုံရေးတာဝန်ယူရတဲ့အာဖဂန်လုံခြုံရေးအထူးတပ်ဖွဲ့စခန်းချတဲ့အဆောက်အဦအပြင်မှာအသေးခံဗုံးခွဲသူတယောက်ကဖောက်ခွဲရေးပစ္စည်းအဖြစ်တင်ဆောင်လာတဲ့ကားကိုဖောက်ခွဲပြီးတော့တိုက်ခိုက်မှုတွေကိုဆလုပ်ခဲ့တာပါအဲ့နောက်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့လက်နက်ကိုင်တာလီဘန်တွေအကြားဖိမြင့်ထန်တဲ့ပစ်ခတ်တိုက်ခိုက်မှုတွေလည်းဖြစ်ပွားခဲ့ပါတယ်ရှင်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာဒီမိုကရက်တစ်နဲ့ရီပပ်ဘလီကန်ပါတီနှစ်ခုစလုံးအတွက် primary သမ္မတလောင်းပနားမရွေးချယ်ပွဲတွေဒီကနေ့စတင်ကျင်းပနေပါပြီ။သမ္မတလောင်းရွေးချယ်နိုင်တဲ့ကိုယ်စားလှယ်ရေးအတွက်အများပြားကိုနယူးယောက်ပြည်နယ်မှာရနိုင်မှာဖြစ်တဲ့အတွက်ဒီသမ္မတလောင်းဖြစ်ရေးရှင်ပြိုင်နေကြသူတွေအကြိတ်နဲ့မဲဆွယ်ခွင့်ကြပါရယ်။နယူးယောက်နယ်ခံရီပပ်ဘလီကန်ဘက်ကဒေါ်နယ်ထရမ့်နဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်အမတ်နှစ်ကြိမ်ဖြစ်ခဲ့မှုတဲ့ဒီမိုကရက်တစ်ပါတီဘက်ကဟယ်လရီကလင်တန်တို့အနိုင်ရနိုင်တယ်လို့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါရယ်။လူလူစစ်တမ်းအများပြားမှာကလင်တန်ထက်ဆယ်မှတ်ထက်မနေ့နောက်ကြကြံနေတဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကတော့သူ့အနေနဲ့အနိုင်ရနိုင်တယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းလေးပြောကြားနေပါတယ်ရှင်။မြန်မာလူ့သမားတွေအများစုပါဝင်တဲ့အရှေ့တောင်အာရှနိုင်ငံတချို့ကငါးဖက်လူ့သမားတွေအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကပင်လယ်စာလုပ်ငန်းတွေမှာကြီးကျယ်တွေလိုခိုင်းစေခံရတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ EP သတင်းဌာနဟာဒီနှစ်2016ခုနှစ်အတွက်နိုင်ငံတကာကသတင်းပညာထူးချွန်သူတွေကိုပေးတဲ့ပူလစ်ဇာဆုရသွားပါတယ်။စုအမျိုးအစားတွေခွဲခြားပေးရတဲ့အထက်မှာအများပြည်သူအကျိုးဆောင်တဲ့ကဏ္ဍအတွက်ရရှိတာဖြစ်ပြီးတော့ဒီဆုရတဲ့သတင်းကိုရေးသားသူတွေထဲမှာတော့မြန်မာနိုင်ငံကကချင်တိုင်းရင်းသူသတင်းတောက် Esther Tusa လည်းပါဝင်ပါတယ်။သူ့တက်တော့တာဟာအကြီးမားဆုံးရလဒ်တစ်ခုဖြစ်တဲ့ဆိုတဲ့နေရာမှာသူ့တိုင်းပြည်ကလူမကိုကူးခံရတဲ့လူ့သမားတွေပြန်လဲလွတ်မြောက်လာပြီးတော့ကိုယ့်အိမ်ကိုယ်ရာပြန်နိုင်ခဲ့ကြတာပဲဖြစ်တယ်လို့ Esther Tusa ကပြောသွားပါတယ်ရှင်
။သတင်းချင်းချုပ်ကိုမခင်ဖြူရိတ်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20လိုင်းဒိုမီတာ24 kHz 11333ည၊လိုင်းဒိုမီတာ25 kHz 11665၊လိုင်းဒိုမီတာ50 kHz 5885နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။ပတ်သက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။
This program has come to you from the Voice of America, Washington.